ARSA အစွန်းရောက်အကြံဖက်အုပ်စုဟာရခိုင်ပြည်နယ်ထဲမှာတရားမွတ်စလင်ပြည်နယ်တစ်ခုထူထောင်ဖို့ရည်ရွယ်ကြိုးပမ်းခဲ့တယ်လို့မြန်မာအမျိုးသားလူမျိုးရေးအကြံပေးဖို့ကပြောဆိုလိုက်ပြီးကမ္ဘာမီဒီယာတွေကရခိုင်ကိစ္စရေးသားမှုတွေဟာသတင်းမှားအများစုဖြစ်နေတာဖြစ်တဲ့အတွက်ကြောင့်မလို့ဒီစိတ်ပြက်မိကြောင်းလည်းသူကပြောပါတယ်ဒီပြဿနာတွေကိုကျော်လွှားဖို့ဆိုရင်သတင်းမှန်တွေကိုကဘာကပိုသိလောက်အောင်လုပ်ဖို့လိုတယ်လို့သမိုင်းပညာရှင်တူကထောက်ပြပါတယ်ဒီအကြောင်းကိုဆက်လက်တင်ပြမှာပါရခိုင်မြောက်ပိုင်းမေယူဒေသလို့ခေါ်တဲ့မောင်တော်ဘူးသီးတောင်ရသေးတောင်ဒေသတွေမှာတရားမွတ်စလင်ပြည်နယ်တစ်ခုထူထောင်ဖို့ရည်ရွယ်ချက်နဲ့ ARSA အစွန်းရောက်အကြံဖက်အုပ်စုကကြိုးပမ်းခဲ့တယ်လို့အမျိုးသားလူမျိုးရေးအကြံပေးဦးတောင်ထွန်းကစက်တင်ဘာ6ရက်နေ့နေပြည်တော်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောသွားပါတယ
် Current round of attack clearly indicates the intention of the extremist terror group to separate the territory of Rakhine.
ဘူဒ္ဓောတိုက်ခိုက်မှုကိုကြည့်ရင်အစွန်းရောက်ကျန်းဖက်အုပ်စုကရခိုင်ဒေသကိုမြန်မာနိုင်ငံကနေခွဲထွက်ပြီးမူစလင်တရားနယ်မြေတစ်ခုထူထောင်ဖို့ရည်ရွယ်ချက်ရှိရှိကြိုးပမ်းလာတယ်ဆိုတာထင်ရှားပါတယ
်။နိုင်ငံကပြည်ပကစောင့်ကြည့်ရေး ICG အဖွဲ့ရဲ့စစ်တမ်းရ ARSA အုပ်စုကို2013ခုနှစ်ကလေးကစတင်ဖွဲ့စည်းလေ့ကျင့်ခဲ့တာဖြစ်ပြီးဒီအဖွဲ့ကိုပါကစ္စတန်မှာမွေးပြီးဆော်ဒီအာရေဗျာနိုင်ငံမှာကြီးပင်းတဲ့အာဒူလာအဘူအမာဂျူနီနီဆိုသူကဦးဆောင်ခဲ့တာပါ။အစောပိုင်းမှာဟာဝိုင်းဆိုတဲ့အမည်ကိုသုံးခဲ့ပြီးနောက်ပိုင်း ARSA အဖွဲ့အဖြစ်ရက်တီက2016အောက်တိုဘာလမှာမောင်နှုတ်ဒေသတဝိုက်နေကြာသောရေစခန်းတွေကိုတိုက်ခတ်ခဲ့ကအခုတစ်ကောက်2019အောက်တိုဘာလကုန်ပိုင်းမှာတိုက်ခတ်ခဲ့တာပါရခိုင်မြောက်ပိုင်းမြို့ဒေသမှာအစ္စလမ်ဘာသာရေးတည်ထောင်နေမြေတစ်ခုထူထောင်မှုကိုဒုတိယကမ္ဘာစစ်ကာလကလေးကကြိုးပမ်းခဲ့တဲ့သမိုင်းရှိခဲ့ကြောင်းဗီဒီနိုင်ငံလန်ဒန်မြို့မှာနေထိုင်တဲ့သမိုင်းပညာရှင်ဒေါက်တာအောင်ခင်းကပြောပါတယ
်သူကသမိုင်းအစီရင်လာရတော့ဗမာပြည်မှာဒီဂျပန်ခေတ်တည်းကအဲ့ဒီနေရာမှာမူဆင်းဒေတာသူတည်ထောင်မှုကြံစည်ခဲ့ဘူးတာပဲဒီအိန္ဒိယလွတ်လပ်ရေးလှုပ်ရှားမှုမှာဒီဘင်္ဂလားဒေ့ရှ်မပေါ်သေးဘူးပါကစ္စတန်ပဲရှိသေးတယ်အဲ့တော့ဒီပါကစ္စတန်မှာသူကခွဲထွက်ဖို့ရခိုင်ဘက်ကမူဆလင်ကသူ့နိုင်ငံမူဆလင်နိုင်ငံတည်ထောင်မှုကြိုးစားတော့ပါကစ္စတန်ကလက်မခံဘူးဒါနဲ့သူအဲ့ဒီကိစ္စပြက်သွားတာဒါမအောင်မြင်ဘူးအဲ့ဒီတုန်းကတော့ဒီရိုဟင်ဂျာတွေဘာလို့နာမည်မသုံးသေးပါဘူးသူကမူဂျာဟီဒင်မူဂျာဟီဒ်တပုံထပြီးတော့နောက်ပျောက်သွားတယ်ဒါပဲ
ကမ္ဘာအခင်းကြီးမှာ IS Islamic အစွန်းရောက်တွေအရှေ့အလယ်ပိုင်းမှာအခြေကိုယူဖို့ခက်လာတာကြောင့်မြန်မာအပါဝင်အရှေ့တောင်အာရှဘက်ကိုခြေဦးလှည့်လာတယ်ဆိုတဲ့ယူဆချက်တွေလည်းရှိနေတာပါဒီဘက်မှာဒေါက်တာအောင်ခင်းရဲ့အမြင်ကတော့
ဒီမွတ်စလင်အစွန်းရောက်ဟိုဩဇာရှိဖို့ကိစ္စကတော့ဗမာပြည်ကတော့တိတ်လားလားမရှိပါဘူးသူတို့ဩဇာလွှမ်းမိုးနိုင်တဲ့နေရာချက်ဆင်မှုတို့ရွယ်ချက်ရှိပုံရပါလေဒီရွယ်ချက်နဲ့ဒီဖိလစ်ပိန်းတို့ဘာလို့အင်ဒိုနီးရှားတို့ဘာလို့မှလုပ်တယ်ဒါပေမဲ့ဒီဥစ္စာအလားအလာသိမရှိပါဘူးသူမူဆလင်နိုင်ငံတွေဖြစ်တဲ့အင်ဒိုနီးရှားတို့မလေးရှားတို့မှာတော့ဒါမျိုးလုပ်လို့မရဘူ
းရခိုင်ဒေသနဲ့ပတ်သက်လို့သတင်းမှားတွေနဲ့တကဘာလုံးမှာဝါဒဖြန့်လှုံ့ဆော်နေတာကိုတွေ့ရတဲ့အတွက်စိတ်ပြက်ဝမ်းနည်းမိကြောင်းပုံနှိပ်မီဒီယာတွေနဲ့အတန်လှွင့်မီဒီယာတွေကတဆင့်ရခိုင်အခြေအနေသတင်းမှားတွေကိုဖြန့်နေတယ်လို့လူမှုကွန်ရက်မီဒီယာတွေမှာပါသတင်းမှားတွေဖြန့်နေတာကြောင့်လူတွေကိုထင်အောင်ထင်မှားဖြစ်စေပြီးဒီလိုလှုပ်ရက်မျိုးကိုလုံးဝလက်မခံနိုင်ဘူးလို့အမျိုးသားလူညုံရေးအကြံပေးဦးတောင်းထွန်းကပြောခဲ့တာပါဒီလိုညဉ့်ညက်ထုတ်နေုံနဲ့ပြဿနာဖြေရှင်းရမရောက်ဘူးလို့ဒေါက်တာအောင်ခင်ကပြောဆိုလိုက်ပါတယ
်အစိုးရပြောတယ်ရခိုင်ပင်ရလီဘက်ကနေပြီးတော့သူတို့ဝါဒပြန်တိုက်ပွဲဟာထိရောက်တယ်လို့ဖြစ်နေတယ်ဘာလို့သူတို့ကအင်္ဂလိပ်လူရေးတဲ့သားတဲ့လူတွေသူတို့ဘက်ကများတယ်ရိုဟင်ဂျာဘက်ကနေပြီးတော့အခုအာလူခွင့်ရေးတို့ဘာလို့ဒီအင်္ဂလိပ်စာနေစင်းတွေကပါလိုက်ရေးနေတော့အင်္ဂလန်မှာလည်းသူတို့ဘက်ကရေးကြတယ်အဲ့တော့သူကတော့ငိုးပြနိုင်တဲ့လူတွေစင်းရဲကြောင်ပြနိုင်တဲ့လူတွေဆိုတော့ဒါတော့ဟုတ်ပြီဖြစ်စီမဟုတ်စီဖြစ်စီဝါဒပြတိုက်ပွဲကတော့ဒီအနောက်နိုင်တိုင်းနိုင်ငံမှာတော်တော်ဆူးရှေ့ရဝင်းနေတယ်ဝါဒပြတိုက်ပွဲကိုကုလသမဂ္ဂကလည်းလက်ခံနေနောက်ဆုံးပဲအတုံးအနှုံးကစပြီးတော့ဗောဗျာစာနယ်ဇင်းတွေကလည်းလက်ခံနေဒီဗမာဘက်ကတော့ဒါမျိုးမဟုတ်ပဲနဲ့သူတို့လုတ်တာကိုလိုက်ပြီးခြေပနိုင်တဲ့အစ်မရှိတော့ဗမာဘက်ကလည်းဒါမျိုးရေးပြဖို့လိုတယ်သူတို့ရဲ့ဒီအဖြစ်မှန်ကဘယ်လိုဆိုတာကိုသူတို့လိန်နဲ့ဘယ်လိုလိန်နေဆိုတာမျိုးအတိအကျဒီအင်္ဂလိပ်လိုရေးပြဖို့လိုတယ်ကမ္ဘာစာနယ်ဇင်းကိုထိသွားအောင်လို့အဲ့တော့အဲ့လိုမျိုးကိုအင်္ဂလိပ်လိုမရေးဘဲနဲ့ဗမာပြည်မှာနေလျှောက်ပြီးတော့ဟိုအော်နေဒီရုပ်စာကိုဝလုံးကောင်းနဲ့လာတာသလိုဖြစ်နေမှာကမ္ဘာလက်ခံမှာမဟုတ
်ရခိုင်အရေးနဲ့ပတ်သက်လို့ဒါတွေကိုအကြမ်းဖက်မှုဥပဒေအရကာကွယ်သွားမယ်ကိုယ်နိုင်ငံပိုင်နဲ့နိုင်ငံသားတွေအတွက်အကာအကွယ်ပေးသွားမယ်ဒါပေမဲ့လုံခြုံရေးအင်အားအသုံးပြုတဲ့အခါမှာတော့အစွမ်းကုန်ထိမ့်သိမ့်ဆောင်ရွက်သွားမယ်လို့ဦးတောင်ထွန်းကသတင်းစာရှင်းလင်းပွဲမှာပြောခဲ့ပါတယ်ခင်ဗျာ